မြန်မာနိုင်ငံအတွင်းမြို့နယ်တချို့မှာဒီကနေ့မနေ့ပိုင်းကမိုးသီးသီးထန်ထန်ရွာလာကြောင်းရေကြီးရေလျှံတာတွေဖြစ်ပွားခဲ့ပါတယ်။မန္တလေးတိုင်းဒေသကြီးမိုးကုတ်မြို့မှာလည်းရေကြီးရေလျှံမှုတွေဖြစ်ပွားပြီးတော့ကိုရင်တပါးပြန်လည်တော်မူခဲ့တယ်လို့ရှမ်းပြည်တီဘောကြောင်မင်းမှာလည်းရေကြီးရေလျှံမှုတွေဖြစ်ပွားခဲ့ပါတယ်။ဒီအကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုကိုဇော်ဝင်းလိုင်ကပြောပြပေးပါရှင်။
မန္တလေးတိုင်းဒေသကြီးမိုးကုတ်မြို့နယ်အတွင်းကပမွန်ကျေးရွာအတွင်းမှာဒီကနေ့မနေ့ပိုင်းကတောင်ကြရီတွေကြောင့်စွန့်ခံထွက်လာတဲ့ကိုရင်တပါးပြန်လည်တော်မူခဲ့တယ်လို့မိုးကုတ်မြို့နယ်မိသက်တာဝန်ရှိသူတို့ကပြောပါတယ
်။အော်ကျွန်တော်တို့ကရေကြီးတာမဟုတ်ပြန်တောင်ကြဥစ္စာပေါ့အရက်ကကျတဲ့ရေမြောင်းကရေနော်ရေနည်းနည်းများတာပေါ့ဟုတ်ကဲ့အဲ့ရေများတော့ရေမြောင်းလေးမှာကိုရင်ကစွန့်ခံထွက်ရင်လည်းအဲ့ချီရေဆေးလိုက်တာအဲ့ချော်ပြီးတော့အဲ့ရေမြောင်းနဲ့ပါသွားတာဗျ။
ဒါအပြင်ရှမ်းပြည်မြောက်ပိုင်းကကြောင်မဲမြို့နယ်အတွင်းမှာလည်းဒီကနေ့မနေ့ပိုင်းကမိုးသက်ထန်စွာရွာသွန်းခဲ့တာကြောင့်တစ်မျိုးလုံးရေကြီးရေလျှံမှုတွေဖြစ်ခဲ့ပေမဲ့ထိခိုက်သေးဆုံးပျက်စီးတာတွေမရှိဘူးလို့လည်းကြောင်မဲမြို့နယ်ဇီဝိတလူမှုကွန်ရက်ရဲ့အသင်းဥက္ကဋ္ဌဦးတမောင်သိန်းကပြောပါတယ
်အခုကနောက်ပိုင်းမှာကျတော့မြို့ပတ်ဝန်းကျင်မှာရှိတဲ့တက်တော်တွေအကုန်လုံးပြုံးတောင်တာတွေခုံးကြတယ်တက်တော်တွေမရှိတော့ဘူးအဲ့တော့နောက်တစ်ခါမြို့ကလည်းလူတွေကကြက်လာတယ်ကြက်လာတဲ့ခါကျတော့မြို့ရက်ကွက်သွင်းလမ်းကလေးတွေပေါ့နော်နောက်မြို့ရွာတွေမှာရှိတဲ့လမ်းဟိုဒီပတ်ဝန်းကျင်တွေမှာတမန်တလင်းကြီးရှင်းလာတယ်ဆိုတဲ့အခါကျတော့မြို့ကရေစီးကြီးလာပေါ့နော်သူ့တဘာဝတိုင်းကြွားနေတယ်ရေစီးကြီးလာနေတာနောက်ရှက်ပြသွားတာပေါ့ဒီတော့မိုးလေးလေးနဲ့ကြီးရင်ရေကြီးလာတယ်မိုးလေးလေးနဲ့ကြီးရင်ရေကြီးလာတယ်အဲ့တော့ဒီမနေ့လည်းပဲကျွန်တော်တို့မိုးကတဲပဲနဲ့နဲ့ရွာတယ်ပေါ့ဒါပေမဲ့ရွာချိန်ကခဏပါနော်နိုင်ပိုင်းတော့ကြာတယ်သူ့တော့မိုးကြီးကြီးလေးရွာလိုက်တယ်အဲမြို့ပတ်ချာနေမှာရှိတယ်ကျွန်တော်တို့မြို့ကဒေဦးလေးလို့ပြင်နေတော့မြို့ပတ်ချာနေမှာရှိတယ်ဟိုတောင်ဝန်းတောင်တန်းကြီးအဲဒီကနေပြောမှာစီးရီအဲရီတွေအမျိုးမျိုးဝင်လာတယ်ဝင်လာပြီးတော့မှအဲဒီတွေထဲမှာရှိတဲ့ချောင်းလေးကိုဆက်တာပေါ့ပြတ်တော့အဲမှရေရှန်တာပေါ့မိုးရီတွေအကုန်လုံးပတ်ချလိုက်ဝင်လာပြီးရှန်တဲ့ခါရှင်ရီတွေပေါ့အဲတော့အဲ့ဒါနဲ့ပဲနေရာတော်တော်များများလေးကရေရုပ်တာအခုတော့ကြာပါတော့
အခုလိုတချို့မြို့နယ်တွေမှာမိုးရွာသွန်းမှုတွေရှိနေပေမဲ့လည်းမြန်မာနိုင်ငံအလဲပိုင်းဒေသတွေမှာအပူချိန်မြင့်မားမှုတွေလည်းရှိနေတာပါပြီးခဲ့တဲ့မေလ18ရက်နေ့ကဆိုရင်မြန်မာနိုင်ငံအလဲပိုင်းကအပူချိန်ဟာ 46.5 နဲ့တနင်္ဂနွေလုံးမှာအမြင့်ဆုံးအထိရောက်ခဲ့တယ်လို့မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒဦးစီးဌာနကတာဝန်ရှိသူကပြောပါတယ်မြန်မာနိုင်ငံအတွင်းမှာမုန်တိုင်းဖြစ်ပွားမဲ့အခြေအနေမရှိပေမဲ့လည်းအိန္ဒိယနိုင်ငံမှာတိုက်ခတ်နေတဲ့တောက်တဲ့မုန်တိုင်းရဲ့အချိန်ကြောင့်မိုးရွာသွန်းမှုတွေအနည်းငယ်ရှိနိုင်တယ်လို့လည်းမြန်မာနိုင်ငံမိုးစလဌာနကဒုတိယညွှန်ကြားချက်မူဦးလာထွန်းကပြောပါတယ
်မုန်တိုင်းကတော့ရှိမှမရှိတခုတော့ရှိတာပေါ့ဟိုဘဟိုတိရရရကမနေရတာဒီအိန္ဒိယနိုင်ငံဝင်သွားတဲ့တောက်တဲ့မုန်တိုင်းကအိန္ဒိယနိုင်ငံအနောက်မြောက်ဘက်ကိုတက်သွားတော့အဲဒီကလက်ရှိမှာတော့အနောက်လေတွေကအကောင်းကြီးရပေါ့အနောက်လေဆိုတော့ရှေ့ဘက်ကိုဟိုဒီအဲဒီကတိမ်နေလို့တော့ညံတဲလာတာတွေရှိရပါတော့နော်အခုမြန်မာနိုင်ငံမြောက်ပိုင်းနေတဲ့အခုဒီရဲမှာကျန်ရလာတာရှိနေပါတော့။ဒါရီရတော့တခုနဲ့တခုဆက်စပ်ရမလို့ရောင်းဖြစ်တဲ့အဲဒီနေအောင်သားတွေဆက်ပြီးနောက်ကလာတဲ့ဒီ disaster ကနေရောင်းလို့အမျိုးတွေကတော့ရွာရွာရှိပါတယ်ပေါ့နော်။ဒီကဒီတောက်တဲ့ကကအိမ်ကကုန်းပေါ်ရောက်သွားရင်းနဲ့တပြေးပြေးတော့အားပြော့သွားမှနော်။အဲဒါကတော့ဒီတိမ်တိုင်းကဒီမုန်တိုင်းရဲ့တိမ်တိုင်းအကျဉ်းချန်နေတယ်အနောက်လေတွေနဲ့ဒီရောက်လာမှာဆိုတော့တော်ရမူကတော့ဝင်ရှိတယ်အများကြီးရော
မြန်မာနိုင်ငံမှာနှစ်စဉ်နှစ်တိုင်းဆိုသလိုမုတ်တုံအဝင်ကာလနဲ့မိုးဥကာလတွေမှာတနင်္ဂနွေလုံးအတိုင်းအတာနဲ့ရေကြီးရေရှမ်းတာတွေဖြစ်လေရှိတာကြောင့်အသက်ဆုံးရှုံးမှုတွေလည်းရှိခဲ့ပါတယ်ခင်ဗျာ
ကိုဇော်ဝင်းလှိုင်ပြောပြပေးခဲ့တာပါရှင်